သမားထရန့်ရဲ့ရွေးကောက်ပွဲမှာဆွဲစည်းရုံးရဲ့အဖွဲ့ကိုဥဆောင်တဲ့ပေါ်မန်နဖော့အပေါ်တင်ထားတဲ့ဘန္ဒာရေးဆိုင်ရာရာဇဝမှုဆက်ရှိမှုတွေကရှိခုမှာပြစ်မှုထင်ရှားကြောင်းခွန်သမားဒီအဖွဲ့ကအင်္ဂါနေ့မှာအဆုံးဖြတ်ပေးလိုက်ပါတယ်။ဒါဟာသမားထရန့်နဲ့နီးစပ်တဲ့ပုံကိုယ်တွေအပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အထူးစုံစမ်းစစ်ဆေးရေးမှုအနေနဲ့ရုံးတော်မှာပ နေ့ကတရားရုံးရဲ့ဆုံးဖြတ်ချက်ဟာသမရအင်ဂျီရောအတွက်နှစ်ခါအထိနာစီခဲ့တဲ့ဆုံးဖြတ်ချက်ဖြစ်ခဲ့ပါတယ်။သမရရဲ့ကိုပိုင်ရှင်းနေဟောင်းမိုက်ကယ်ခွန်းကသူ့အနေနဲ့ပြစ်မှုကျူးလွန်ခဲ့ကြောင်းအစိုးရရှင်းနေတဲ့ထံဆောက်လဲချက်ပေးခဲ့တာကလည်းသမရအထွန်းတွေ့ဒုတိယအကြိမ်အထိနာသွားစေတဲ့ဖြစ်စဉ်တစ်ခုဖြစ်ခဲ့ပါတယ်။မစ္စတာမန်နဖော့အနေနဲ့သူ့ပေါ်တင်ထားတဲ့အခွန်ပေးဆောင်မှုရှောင်ရှားခဲ့မှုနဲ့ပန်းစင်းရင်လိန်လေဖွင့်လှစ်ခဲ့တဲ့အမှုတွေအတွက်ခုံတမာရီအဖွဲ့က၄ရက်ကြာအခြေတင်ဆွေးနွေးကြပြီးမှအင်္ဂါနေ့မှာဆုံးဖြတ်ချက်ထွက်လာခဲ့တာပါ။အင်္ဂါနေ့ကအဲ့ဒီရလဟာတမရထွန်းအပါအဝင်ပါတီဆွဲအရသူ့ပေါ်အစဉ်တစိုက်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပေမဲ့တာမန်ပြည်သူတွေနဲ့ဖွဲ့စည်းထားတဲ့ခုံတမာရီအဖွဲ့ရှင်မှပြစ်မှုထင်ရှားကြောင်းအထူးဆောင်သံစစ်ဆေးမှုရောဘတ်မူလာကပြသနိုင်ခဲ့တာကြောင့်သူ့လောက်ရဟာမှန်ကန်ကြောင်းတက်တည်ပြနိုင်ခဲ့တာလည်းဖြစ်ပါတယ်။ဒီရလကြောင့်ပေါ်မန်နဖော့အနေနဲ့ထောင်ဒဏ်နှစ်ပေါင်းများစွာကြာခံရနိုင်ခြင်းရှိနေပါတယ်။